ကိုကြောက်ကိုကမြဒီနေ့စကိုင်းတိုင်းကံဘလူမြို့မှာအမျိုးသားပညာရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့ဆန္ဒပြပွဲလုပ်ခဲ့တယ်လို့သိရလို့ပါခြေနေလေးသိပြစီခမြ
အဲဒီလိုပါဗျအဓိကတော့ကျွန်တော်တို့စကိုင်းတိုင်းမှာဒီကျွန်တော်တို့ဘာသာသားခွဲတွေရောပြီးတော့တရားမျှတမကနဲ့ပူးတွဲပြီးတော့မျိုးသားပညာရေးဥပဒေမူကြမ်းကိုဝေဖန်ဆွေးနွေးတဲ့ဆွေးနွေးပွဲတစ်ခုကိုဆက်ကျင်းပဖို့ပြင်ဆင်နေတာပါဒီကရမ်ဘလူနီးပညာတက္ကသိုလ်ကျောင်းသားတွေကအဲသူတို့ဌာနအနေနဲ့မျိုးသားပညာရေးဥပဒေကိုလွတ်တော်မှာတည်မပြုဖို့ကန့်ကွက်ဆန္ဒထုတ်ဖို့ပွဲကိုမနေ့ပိုင်းတော့သူပြုလုပ်ခဲ့ပါတယ်ကျွန်တော်တို့ကတော့သူတို့ဝန်ရံပေးတဲ့အနေနဲ့ကျွန်တော်တို့ကိုယ်ကြီးဆောင်ရွက်ခဲ့ပါတယ
်ဒီဥပဒေကြမ်းထဲမှာဘယ်လိုအချက်တွေကိုမကြိုက်တဲ့အတွက်ကြောင့်မလို့ကန့်ကွက်ရတာလဲခင်ဗျာ
မကြိုက်တဲ့အချက်ကတော့ခင်ဗျာအဓိကတော့အမျိုးသားပညာရေးကောင်စီဖွဲ့စည်းမယ်ဆိုတဲ့သဘောတော့ဘိုးချုပ်ကံမှုမပပြတ်ဘူးပေါ့နော်ဝန်ကြီးဌာနတွေအောက်မှာပဲဒီတက္ကသိုလ်တွေကိုဆက်လက်ပြီးတော့ထားရှိမယ်လက္ခဏာတွေကိုတွေ့ရတယ်တက္ကသိုလ်တွေရဲ့တိကျလွတ်လပ်စွာစီမံခံရပိုင်ခွင့်ကိုထိခိုက်နေတယ်ဆိုတဲ့အချက်ကတော့အရေးကြီးဆုံးချက်ပါနောက်ချက်ကတော့ဒီဆရာများတမကဖွဲ့စည်းခွင့်မပါရှိတာကျောင်းသားတမကတွေကျောင်းသားအသင်းဖွဲ့ဖွဲ့စည်းခွင့်မပါရှိတာနဲ့အခုဆိုရင်ကျောင်းသားတွေနိုင်ငံရေးလှုပ်ရှားမှုတွေမလုပ်နဲ့လုပ်လို့ရှိရင်ထမ်းပြီးထောင်ချလို့ရတယ်ကျောင်းထုတ်ပြလို့ရတယ်အရေးယူလို့ရတယ်ဆိုတဲ့စီကံချက်တွေတတ်မှတ်တယ်ဒီလိုစီကံချက်တွေတတ်မှတ်ဒီအခုပြဌာန်းတဲ့ဥပဒေမှာပြည့်ဖြတ်ထားဖို့ပေါ့နော်။တောင်းသားတွေရဲ့လွတ်လပ်စွာပညာသင်ကြားခွင့်ကိုထိခိုက်နိုင်တဲ့ဒီဥပဒေမျိုးစားဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ကအခုလိုကန့်ကွက်ရခြင်းဖြစ်ပါတယ
်။ဒီဥပဒေမူကြမ်းထဲမှာဘယ်လိုအချက်မျိုးတွေကိုပြင်ဆင်တင်တယ်လဲ။ဒါမှမဟုတ်ဆိုလို့ရှင်လဲဒီဥပဒေမူကြမ်းကြီးကိုအစ်စ်ရေးဆွဲတင်တယ်လားဘယ်လိုပုံစံမျိုးဖြစ်တင်ပါတယ်လဲခင်ဗျာ
။ခုဥပဒေမူကြမ်းကကျွန်တော်တို့အရင်ဆုံး NNER အဖွဲ့ပေါ့နော်နိုင်ငံလုံးဆိုင်ရာမျိုးသားပညာရေးကုလပြောင်းလဲရေးဆိုင်ကွန်ရက်ပေါ့ကျွန်တော်တို့ကနေပြီးတော့တွဲပြီးတော့ဒါဝေဖန်ဆွေးနွေးထားရရှိတယ်မျိုးသားပညာရေးမူဝါဒတွေကဘယ်လိုချမှတ်တင်လဲဘယ်ချက်တွေပါဝင်တင်တယ်လဲဆရာကြီးရဲ့ခန်းကဏ္ဍတက္ကသိုလ်ရဲ့ခန်းကဏ္ဍကျောင်းသားရဲ့ခန်းကဏ္ဍအားလုံးဆွေးနွေးပြီးသားရှိပါတယ်အဲ့ဒါဆွေးနွေးပြီးသားကိုသူတို့ဒီပညာရေးဝန်ကြီးဌာနက policy ချမှတ်သူတွေကအဲ့ဒီချက်တွေကိုလေးစားဝေဖန်ခြင်းဆွေးနွေးခြင်းညှိနှိုင်းခြင်းမရှိဘဲနဲ့သူတို့တစ်ဖက်သက်ပဲရေးဆွဲရအောင်ဖြစ်နေပါတယ်ပြီးတော့အမျိုးသားပညာရေးကောင်စီဆိုတဲ့နေရာမှာလဲကျောင်းသားကိုယ်စားလဲအချိုးစားလဲနဲပါတာလေအဓိကဆိုတော့ဘယူရိုကရက်အရာရှိတွေနဲ့ပဲသူတို့အစိုးရစိတ်ကြိုက်လူတွေနဲ့ပဲဖွဲ့စည်းထားတာမျိုးဖြစ်နေတဲ့အတွက်ဒီဟာတွေကျွန်တော်တို့လက်မခံပါဘူးအဲ့လိုချက်လက်တွေအကုန်လုံးပြင်ဆင်ပြောင်းလဲဖို့ဆိုလို့ရှိရင်အမျိုးသားပညာရေးဆိုင်ရာနော်ဖလေဝေးတခုလုံးနိုင်ငံအဆင့်ခေါ်ရမယ်အင်အားစုအားလုံးပါဝင်မယ်တက္ကသိုလ်ကျောင်းသားလွှာတွေတက္ကသိုလ်ဆရာဆရာမတွေနဲ့ပညာရှင်တွေပညာရေးကိုစစ်ပါဝင်စားလူတွေအကုန်လုံးခေါ်ပြီးတော့သစ္စာနှိမ့်တိုင်းဆွံ့ွေးပြီးတော့မှပြင်ဆင်ကြောင်းလဲတင်တယ်လို့ကျွန်တော်တို့မြင်ပါတယ
်ပြီးခဲ့တဲ့တစ်ခေါက်တုန်းကရန်ကုန်တက္ကသိုလ်စည်ရင်တုခမ်းမမှာမြို့သားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့နှိနှောဖလေပွဲဆွေးနွေးပွဲလည်းလုပ်ခဲ့တယ်လို့သိရတယ်အဲ့ဒီမှာရောပြင်ဆင်တင်တဲ့အချက်လက်တွေကိုတင်ပြလိုက်ရတာမျိုးမရှိခဲ့ဘူးလားခင်ဗျဘယ်လိုအခြေအနေရှိခဲ့တယ်လဲဆိုတာလေးလည်းပြောပြပေးပါဦး
အဲ့စည်ရင်တုခမ်းမမှာလုပ်တဲ့ပွဲကတော့တမကတွေအနေနဲ့ရအဖွဲ့တွေအနေနဲ့အကြံပြုခွင့်ကိုပြေဝမရရှိခဲ့ပါဘူးသူတို့ရေးဆွဲထားတဲ့ဟာကိုကျွန်တော်တို့ကသွားထိုင်ပြီးတော့အတည်ပြုပေးရမယ်ဆိုတဲ့ပုံစံမျိုးဆွေးနွေးရဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒီစည်ရင်တုခမ်းမဆွေးနွေးပွဲကိုကန့်ကွက်တပိတ်မှောက်ပြီးတော့ကျွန်တော်တို့ထွက်သွားခဲ့တာပါဒီမျိုးသားပညာရေးဥပဒေမူကြမ်းကိုចောင်းသားတွေရဲ့ဆရာဆရာမတွေရဲ့ဒီပါကီတူတွေရဲ့ဘလို့အချက်လက်တွေကြောင့်ကျွန်တော်ကန့်ကွက်နေတယ်လဲဆိုတဲ့သဘောထားကိုသိဖို့ရအရေးကြီးပါတယ်အခုဆိုလို့ရှိရင်ဒီနေ့မနေ့ဆန္ဒပြပွဲမှာចောင်းသားတွေကိုမသွားဖို့အတွက်လိုက်တဲ့တားဆီးပေးနေတဲ့ဆိုရအားပေးလုပ်နေတဲ့ဆရာဆရာမတွေလည်းရှိပါတယ်အဲ့တော့ဒါတွေအကုန်လုံးကိုရှင်းရှင်းလင်းလင်းသိအောင်ဒီဥပဒေကကန့်ကွက်တဲ့ဥပဒေအစ်စ်အမှန်ဖြစ်တယ်ဆိုတာသိအောင်ကျွန်တော်တို့ဒီလိုရင်ဖွင့်ဆွေးနွေးပွဲဒီမိုကရေစီရင်ဖွင့်ဆွေးနွေးပွဲတမ်းများလုပ်မယ်ကျွန်တော်တို့ဒီလိုဝါဒဖြန့်ဖို့ပေါ့တော့အဓိကတော့ဒီဟာကိုလုပ်ဖို့လိုအပ်တယ်ဒီဟာကန့်ကွက်တဲ့ဒီဟာကိုအတီမပြုအောင်ကျွန်တော်တားဆီးတင်နေဆိုတာကိုဆရာဆရာမတွေရောကျောင်းသားတွေရောမိဘပြည်သူတွေသိအောင်ဆွေးနွေးပွဲတွေနဲ့ကျွန်တော်လှုံ့ဆော်မှုတွေအများကြီးကျွန်တော်လုပ်သွားပါမယ
်ပညာရေးဝန်ကြီးဌာနနေပြီးတော့ပြဋ္ဌာန်းထားတဲ့ဒီအမျိုးသားပညာရေးဥပဒေမူကြမ်းကလွတ်တော်ကနေပြီးတော့အတီပြုလာနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့ပညာရေးစနစ်ကဘလို့ဖြစ်လာနိုင်မလဲခင်ဗျ
တော်ကိုတည်ပြုလာနိုင်မယ်ဆိုလို့ရှင်တော့ကျွန်တော်တို့ចောင်းသားတွေရဲ့အခွင့်အရေးဆုံးရှုံးတဲ့ပညာရေးစနစ်မျိုးပြီးတော့တနိုင်ငံလုံးမှာရှိတဲ့ပြည်သူတွေကြားမှာထန်းတူညီညွတ်မှုမရှိတဲ့ပညာရေးစနစ်မျိုးပဲရရှိသွားမှာဖြစ်ပါတယ်အခုဆိုလို့ရှင်ကျွန်တော်တို့တိုင်းရင်းသားဘာသာစကားနဲ့တင်ကြားခွင့်ဆိုလို့ရှင်တော့ဒီထဲမှာခါခါနာနာမပါပါဘူးအဲ့တော့တိုင်းရင်းသားဘာသာစကားနဲ့တင်ကြားခွင့်ရှိမှဒီဒေသခံပြည်သူတွေရဲ့ပညာရေးရည်ချင်ရပို့ပြီးမြင့်လာမှာအခုချိန်မှာပညာရေးရည်ချင်နှိမ့်နေတာပါဒီတိုင်းရင်းသားဘာသာစကားနဲ့တော့တင်ကြားခွင့်လုံးဝမရှိပါဘူးအဲ့ဒါအခုချင်းပြည်နယ်မှာဆိုဒီနှစ်ဆယ်တန်းအောင်ရကျက်ရခိုင်တော့အနိုင်ဆုံးကျဆင်းသွားပါတယ်ဒီဟာငယ်စဉ်ကာလတည်းကချင်းဘာသာစကားနဲ့မတင်ကြရပဲဘာသာစကားနဲ့ပဲတင်ကြရတယ်ဒီပညာရေးစနစ်ရဲ့ဝှထုတ်ပြလိုက်တဲ့ project ကဘလို့မှနိုင်ငံဖွံ့ဖြိုးတိုးတက်မှုကိုဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ယုံကြည်တဲ့အတွက်ကြောင့်လာမယ့်ပညာရေးဥဒီဥပဒေကိုအတည်ပြုလိုက်မယ်ဆိုလို့ရှိရင်ပို့ပြီးတော့သိုးဝါသွားမယ်အခြေအနေကိုကြောက်ရွံ့သွားနိုင်ပါ
ကိုကျော်ကိုကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့